ခဲ့တဲ့ခင်မျိုးတဲ့နဝပမလ၄ရက်နေ့အင်္ဂါနေ့တက်ဆစ်ပြည်နယ်မှာပါတီနှစ်ခုစလုံးကပနာမရွေးကောက်ပွဲတွေကျင်းပတော့မှာဖြစ်တဲ့အတိုင်းသမ္မတကိုယ်စားလှယ်လောင်းတွေကအဲ့ဒီပြည်နယ်ကကြီးမားလှတဲ့စပိန်ဘာသာစကားပြောတောင်အမေရိကတိုက်ကအခြေချလာရောက်နေထိုင်သူတွေရဲ့မဲတွေရဖို့ကြိုးစားနေကြပါပြီ။အဲ့ဒီတောင်အမေရိကနယ်ပါးအမေရိကနိုင်ငံသားတွေကို Hispanic ဒါမှမဟုတ် Latino လို့ဒီနိုင်ငံမှာခေါ်ကြပါတယ်
Texas ပြည်နယ်ရဲ့လူရည်သုံးပုံတစ်ပုံကျော်ဟာ Hispanic လူမျိုးတွေမလားဥထုံးအောင်ရဲ့အဲ့ဒီမှာ African American ဒါမှမဟုတ်လူမဲတွေက17ရာခိုင်နှုန်းရှိပြီးတော့လူပြူဥယေကတော့တဝက်သားသားလောက်ရှိတယ်လေဒါကြောင့် Democratic Party ပနာမရွေးကောက်ပွဲမှာ Hispanic လူမျိုးတွေပေါ်မူတည်နေပြီးသူတို့မဲဘလောက်များများပေးနိုင်မယ်ဆိုတာကတော့စီယုံမှုပေါ်မှာမူတည်နေပါတယ် Democratic Party ဘက်ကနေရှင်ပြန်ကြတဲ့ Hillary Clinton နဲ့ Barack Obama တို့က Texas ပြည်နယ်မှာအခုရေဒီယိုနဲ့ရုပ်သံလွှင့်ဌာနတွေကနေစပိန်ဘာသာနဲ့ကြော်ညာတွေကိုထုတ်လွှင့်နေတာတွေ့ရပါတယ်
။ Nuestra voz y nuestro voto elegirán al próximo presidente de este gran país.
ဒါပေမဲ့ Hispanic လူမျိုးတွေကိုမဲဆွဲရတာကတခြားလူတွေလိုမလွယ်ကူပါဘူး။သမရကိုယ်စားလှယ်လောင်းတွေကစပိန်ဘာသာဖြင့်ကြော်ညာဖို့ငွေကြေးတွေသုံးစွဲနေပေမဲ့လို့လဲ Hispanic တွေကအင်္ဂလိပ်ဘာသာဖြင့်နားထောင်တာကိုလေ့လာချက်တွေကတွေ့ရှိနေပါတယ်။
Texas ပြည်နယ်မှာ Hillary Clinton ရဲ့ဒီ Latino လူမျိုးတွေနဲ့ဆက်ဆံမှုဟာအချိန်အတော်ကြာကြာကလေးကရှိခဲ့တာမို့ခိုင်မာမှုတွေကလည်းပိုးလာပါတယ် Hillary ရဲ့ခင်မွန်ဟောင်းသမရဟောင်း Bill Clinton လက်ထက်ကလုပ်ခဲ့တဲ့အစည်းအဝေးတွေကို Hispanic တွေကကြေနပ်ခဲ့ကြပါတယ်အမ Hillary Clinton ကိုတက်တက်ကြွကြွထောက်ခံသူတူကတော့ Houston မြို့ကစီးပွားရေးသမားခွန်ပင်အန်းပ
ါ I'm a third generation Hispanic I was born here my parents were born here
ကျွန်တော်ဟာတတိယမြောက် Hispanic မျိုးဆက်ဖြစ်ပါတယ်ကျွန်တော်ဒီမှာမွေးဖွားပါတယ်ကျွန်တော်မိဘတွေကလည်းဒီမှာပဲမွေးဖွားခဲ့ပါတယ်ကျွန်တော်ဘိုးဘွားတွေကအခွင့်အလမ်းပေးတဲ့နိုင်ငံကိုကြည့်ဖို့မျှော်လင့်ခဲ့ပါတယ်ဒါကြောင့်အခုကျွန်တော်ကကျွန်တော်ရဲ့အသိုင်းအဝန်းကိုဆက်သွဲပြီးပေါင်းကူသဒ္ဓါထိုးပေးခြင်းတယ်လို့ခွန်ပင်အန်းပြောပါတယ
်ခွန်ပင်အန်းကသူ့ပိုင်းနဲ့အဆောက်အဦတစ်ခုကိုအမတ်ကလင်တန်ရဲ့ပြည်နယ်မဲဆွယ်ပွဲဌာနချုပ်ဖြစ်နေတုံးဖို့ဆိုပြီးပေးခဲ့ပါတယ်လူဝင်မှုကြီးကြပ်ရေးကိစ္စကတကယ်အရေးကြီးတဲ့ကိစ္စတစ်ခုဖြစ်နေတဲ့အတွက်သူကအမတ်ကလင်တန်ရဲ့ပြည့်ပြည့်စုံစုံနဲ့ပြုပြင်အစီအစဉ်ကိုထောက်ခံတယ်လို့ပြောပါတယ်။တစ်ချိန်တည်းမှာပဲ Houston မြို့ကပဲ Hispanic လူမျိုး Thomas Savio ကတော့ Barack Obama အတွက်လှူအားပေးနေတာတွေ့ရပါတယ
်။ I've been with Obama since he started. I think he knows how to connect with the public. He's connected with Hispanic all my friends.
Obama စတင်ကလေးကကျွန်တော်သူနဲ့လုပ်ကင်ခဲ့ပါတယ်။သူကလူလူနဲ့ဘယ်လိုဆက်သွယ်ရမလဲဆိုတာသိတယ်လို့ကျွန်တော်ထင်ပါတယ်။ကျွန်တော် Hispanic mix တွေဒီအားလုံးကလည်းကျွန်တော်နဲ့အတူ Obama နဲ့ရှိနေကြပါတယ်။သူကအရင်ကလူတွေကိုသာမဟုတ်ပဲအခုလူတွေကိုပါဘယ်လိုပြောဆိုရမလဲဆိုတာသိတဲ့အတွက်သူဟာရွေးကောက်ခံတိုက်တဲ့ပုဂ္ဂိုလ်ဖြစ်တယ်လို့သူယူဆကြောင်း Savio ကပြောပါတယ်
။ Obama မှာအတွေ့အကြုံရှိတာဟာသူ့ဖို့ပြဿနာမဟုတ်ပါဘူးလို့လဲ Savio ကပြောပါတယ်။အုပ်ချုပ်ရေးပိုင်းမှာကူညီဖို့အတွက်အထက်လွှတ်တော်မှ Obama ကအကြံပေးမဲ့သူလူတော်လူကောင်းတွေကိုရွေးချယ်မှတေချာတယ်လို့လဲသူကပြောပါတယ်။နိုင်ငံရေးသမားလည်းဖြစ်စာရေးဆရာတဦးလည်းဖြစ်တဲ့ Rice တက္ကသိုလ်ကနိုင်ငံရေးသိပ္ပံပါမောက္ခ Earl Black ကတော့အစဉ်အလာအတိုင်းဆိုရင်လူမဲတွေနဲ့ဆိုင်ရင် Hispanic တွေရဲ့မဲပေးတာဟာပိုးပြီးနဲတတာမို့ Texas မှာအမတ် Clinton ရဲ့မျှော်လင့်ချက်တွေဟာပြတ်သွားနိုင်တယ်လို့ပြောပါတယ်။
In general, Obama has an advantage because the African
American. ဒီပုံရအားဖြင့် Obama အသာရနေပါတယ်။ဘာကြောင့်လဲဆိုရင်စာရွက်ပေါ်မှာပို၍နည်းပေမဲ့လို့လဲသူတို့ကစီယုံမှုပိုကောင်းပြီး Texas ပြည်နယ်မြို့ကြီးတွေမှာစုပြုံနေထိုင်ကြလို့ဖြစ်ပါတယ်။စာရွက်ပေါ်မှာ Hillary ကိုထောက်ခံတဲ့ Texas ပြည်နယ်က Hispanic တွေကပိုများပြီမယ်လို့လဲအချိုးအစားနဲ့အညီမဲပေးခြင်းမှပေးမယ်အတွက်ဟီလရီကလင်တန်အနေနဲ့သူ့ကိုမဲပေးဖို့ဆွဲဆောင်ဖို့ကအတော်ကလေးခက်ခဲလိမ့်မယ်လို့နိုင်ငံရေးသိပ္ပံပါမောက္ခဘလက်ကပြောပါတယ်
။ဒါနဲ့မကသေးဘူးလေ Hispanic ဥယေကများနေပြီမယ်လို့လဲအတော်များများကနိုင်ငံသားမလုပ်ရသေးတဲ့အတွက်မဲပေးလို့မရပါဘူး။ဒီပြည်နယ်မှာဟီလရီကလင်တန်ကသူ့ကိုထောက်ခံမှုရအောင်နှစ်ပေါင်းများစွာလုပ်ကင်ခဲ့ပေမဲ့ Obama ကပနာမရွေးကောက်ပွဲ၁၁ခုမှာဇက်တိုက်အနိုင်ရခဲ့ပြီးလူငယ်မဲဆန္ဒရှင်တွေကိုဆွဲဆောင်နိုင်စွမ်းရှိတဲ့အတွက်ဟီလရီကိုကြော်တက်သွားမယ့်အခွင့်အလမ်းကရှိနေပါတယ်။အကဲခတ်သူတချို့ကတော့တက်ဆက်လိုပြည်နယ်မျိုးမှာဟီလရီကလင်တန်ကအကြီးအကျယ်အသာရနေတယ်လို့ထင်ရပေမဲ့တကယ်တမ်းမှာတော့အတော့ကိုအပြိုင်ဆိုင်ဖြစ်နေတာမို့အိုဘားမအနိုင်မရနိုင်ဘူးလို့မပြောနိုင်ဘူးလို့သုံးသပ်ကြတာတွေ့ရပါတယ်
။ဟုတ်ကဲ့ ဒီမိုကရက်တစ်သမ္မတ90လောက်နှစ်ဦးဟာတက်ကစ်ပြည်နယ်မှာလုံးဝနှိပါဘယ်သူကမှပြပြသားသားအသာမရနေဘူးလို့မကြခင်ကလုတ်ခဲ့တဲ့လေလာချက်တွေကပြသခဲ့ပါတယ်ဟီလရီကလင်တန်က Hispanic ငယ်အမျိုးသမီးတွေအကြီးအမားဆက်ပြီးအသာရနေပေမဲ့လို့လေ Wisconsin ပြည်နယ်နဲ့တခြားပြည်နယ်တွေမှမကြမီကတွေ့မြင်လိုက်ရသလိုဥပမာကအဲ့ဒီထောက်ခံသူတွေကိုဆွဲဆောင်သွားနိုင်ပါတယ
်မကြခင်ကမှလုတ်ခဲ့တဲ့ Texas ပြည်နယ်တက္ကသိုလ်က Hillary Clinton နဲ့ Barack Obama တို့ရဲ့နောက်ဆုံးစကားစစ်ထုတ်ပွဲမှာဒီသဘောမတူတာတွေထက်သဘောတူတာတွေကများနေတာကိုတွေ့ရပါတယ်ဥပမာပြောရရင်လူဝင်မှုကြီးကြပ်ရေးကိစ္စတွေ၊ကျန်းမာရေးစောင့်ရှောက်မှုတွေ၊အီရတ်စစ်ပွဲနဲ့ကျူဘာသမ္မတဖီဒယ်ကက်စထရိုနှုတ်ထွက်သွားတဲ့ policy ဆိုင်ရာတွေအပေါ်မှာရေဘူးရသဘောတိုက်ဆိုင်နေတာကိုတွေ့ရပါတယ်ဦးထွန်းအောင
်။ဟုတ်ကဲ့ဟီလရီကလင်တန်ကဥပမာဟာတခြားပုဂ္ဂိုလ်တဦးပြောဆိုတဲ့စကားတွေကိုခိုးယူပြီးသူ့မိန့်ခွန်းတွေမှထည့်ပြောကြားခဲ့တယ်လို့ဆွတ်ဆွဲပါတယ်။ဒါကိုဥပမာကညှင်းဆိုခဲ့ပါတယ်။ဒီနောက်ဟီလရီကလင်တန်ကဥပမာဟာအတွေ့အကြုံနည်းသူဖြစ်တဲ့အတွက်သမရရာဒူးရဲ့တာဝန်တွေထမ်းဆောင်နိုင်ပါမလားဆိုတဲ့အပေါ်တန်တရားရှိတယ်လို့ပြောခဲ့တာကိုတင်ပြရင်းဒီအပအမေရိကန်နိုင်ငံရေးအကြောင်းသိကောင်းစရာကဏ္ဍကိုညှနာပြပါစီခင်ဗျာ။